မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ဖြစ်ပေါ်နေတဲ့တွေးမြင်ကြအကြမ်းဖက်မှုတွေကိုဖြေရှင်းဖို့အတွက်အာဆီယံခေါင်းဆောင်တွေညီညီညွတ်ညွတ်နဲ့調査ကြဖို့ကုလသမဂ္ဂအထွေထွေချုပ် Antonio Guterres ကတောင်းဆိုလိုက်ပါတယ်
။ Today, ASEAN's role is more crucial than ever as the region faces an urgent crisis in Myanmar.
မြန်မာနိုင်ငံအရေးဟာဒေသရင်းခြုံတွေ့နေရတဲ့အရေးကြီးပြဿနာတစ်ဖြစ်နေတဲ့အတွက်ဒီကနေ့အာဆီယံရဲ့အခမ်းအနားကဏ္ဍဟာဘယ်တော့နဲ့ကားနဲ့မှမတူအောင်အရေးပါနေကြောင်းမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းကနေနှစ်နိုင်ငံချင်းဖြစ်စေအားလုံးစုပေါင်းပြီးဖြစ်စေလှုပ်ဆောင်ကြဖို့အတွက်ထပ်မံတောင်းဆိုပါတယ်လို့ပြောသွားတာပါ။အာဆီယံအဖွဲ့အစည်းနဲ့မြန်မာနိုင်ငံအတွက်တန်တမာရေးဆိုင်ရာပြည်ပကကာကွယ်ရေးဆိုင်ရာနဲ့ငင်းချမ်းမှုတိဆောက်ရေးဆိုင်ရာတွေမှာတိတ်အရေးပါကြောင်းကုလသမဂ္ဂနဲ့အာဆီယံအပါအဝင်ဒေသရင်းအဖွဲ့အစည်းတွေကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာလုံခြုံရေးကောင်စီရဲ့တနင်္လာနေ့ဆွေးနွေးပွဲမှာအထွေထွေမှုချုပ်ကထောက်ပြပြောဆိုခဲ့တာပါ။အထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဆရိုက်နာဘူဂနာကဒေသရင်းကိုရောက်နေတာဖြစ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့တည်ငြိမ်အေးချမ်းစေဖို့သူအနေနဲ့စစ်တပ်နဲ့ရောတခြားအဖွဲ့အစည်းတွေနဲ့ပါဆွေးနွေးပြောဆိုဖို့အသင့်ရှိနေတယ်လို့လည်းပြောပါတယ်။ Miss Bugnan ဟာ April 9ရက်နေ့ကလေးကထိုင်းနိုင်ငံဘန်ကောက်ကိုရောက်နေတာဖြစ်ပြီးမြန်မာနိုင်ငံတွင်းသွားရောက်ဖို့ပန်ချားချက်ကိုမြန်မာစစ်တပ်ကတော့ပြည်ဝင်ခွင့်မပေးသေးပါဘူး။မြန်မာနိုင်ငံမှာ February 1ရက်စစ်တပ်အာဏာသိမ်းပြီးကလေးက Miss Bugnan ဟာဒေသရင်းကိုပထမဆုံးချိန်သွားရောက်တာဖြစ်ပြီးဘန်ကောက်မှာထိုင်းအာဏာပိုင်တွေဒေသဆိုင်ရာကုလသမဂ္ဂအရာရှိတွေနဲ့ဘန်ကောက်မြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတာမတ်တွေနဲ့မြန်မာစစ်အာဏာသိမ်းမှုအရေးကိုဒေသရင်းနိုင်ငံတွေရဲ့သဘောတည်းဆောင်ရွက်ချက်ကိုအခြေခံပြီးထိရောက်တဲ့နိုင်ငံတကာတုံ့ပြန်ဆောင်မှုတစ်ခုဖြစ်လာအောင်ဆောင်ရွက်နိုင်ရေးအတွက်ဆွေးနွေးနေတာဖြစ်ပါတယ်။